ရှစ်လေးလုံးအရေးတော်ပုံမှာတရဲကြွကြွလှုပ်ရှားခဲ့တဲ့အာကဒကျောင်းသားကောင်းဆောင်လူအနေနဲ့ပေါ့လေရှစ်လေးလုံးအရေးတော်ပုံမှာထူးခြားဆုံးဘဝမှာမေးဖြောက်လို့မရနိုင်တဲ့မှတ်မှတ်သားသားရှိခဲ့တဲ့ဖြစ်တခုကိုပြောပြပါဆိုရင်ဦးမင်းစင်အနေနဲ့ဘယ်လိုမျိုးပြောပြချင်ပါလဲခင်ဗျာ
အကြီးကတော့ဗျာကိုယ့်ရဲ့လူပေါ်ကံတဲ့ဒီကိုရှိမှာပြတ်သက်ခံရတဲ့ကိစ္စမျိုးကတော့ရှင်ထဲမှာဆွဲပြီးတော့မမိတာမျိုးပေါ့ကျွန်တော်တို့ဒီရှစ်နှစ်မှာဟလာကိုယ့်ရဲ့နေမှာတော့ပြစ်ကြတယ်ပေါ့ရှစ်နှစ်မြောက်သကောင်တော့ကစားပြစ်လိုက်တာကိုယ့်ရဲ့နေမှာတော့ပြစ်တော့ကျွန်တော်ယူရက်ကကျွန်တော်ဘာလမ်းမှာကျွန်တော်မှတ်မိသေးတယ်ကျွန်တော်ပြစ်တော့ပြီးကြတော့ကျွန်တော်ပြီးနေတယ်ကျွန်တော်နောက်နာလေးမှာပဲကျွန်တော်တငယ်ချင်းနှစ်ယောက်ပေါ့နော်ဖောင်းဖောင်းဆိုတစ်ချက်ပြုတ်ကြပြီးတော့ကျွန်တော်အဲ့ဒီလမ်းဘေး platform နဲ့ကောင်းတဲ့တိုက်တော့ဒီကျွန်တော်မြင်ရတယ်ကျွန်တော်လည်းဘာမှမလုပ်နိုင်ဘူးကျွန်တော်လည်းကိုယ့်အသက်ကိုလွတ်ရုံပြီးရတဲ့ဘဝအောင်ဆိုအဲ့ဒီဟာကျွန်တော်စိတ်ထဲမှာဒီတော်တော်လေးဆွဲပြီးတော့ကြံခဲ့တယ်နောက်တစ်ခါဟိုမဝင်းမော်ဘူး6လပြည့်ခါတွားရဲ့ခါမှာထပ်ပြီးကျွန်တော်အာကာတာကို high school ကျောင်းသားပေါ့ဗျာထက်တန်းကျောင်းသားဆိုတော့မဝင်းမော်ဘူးအချောင်းလာပြီးကျွန်တော်တော့ရဲခါမှာသူမိပါရီကကျွန်တော်တို့ဖတ်ပြီးတော့ငိုရာကြီးပေါ့ဒီအဲ့ဒါကြီးကျွန်တော်စိတ်ထဲမှာစွဲနေတယ်။နောက်တစ်ခါတော့ဗျာဟိုပြည်သူလူထုကနေပြီးတော့ကျွန်တော်တို့အာကိုတကြီးနဲ့မရှိတဲ့ကြားထဲကနေပြီးတော့သမင်းတုပ်လေးပြီးပြီးတော့ကျွန်တော်တို့ဒီဒီမိုကရေစီရေတော်ပုံအောင်မြင်စေခြင်းနဲ့ဆန္ဒဖြစ်ခဲ့တာပေါ့။အဲ့ဒီသမင်းတုပ်လေးတွေကိုမရှိတဲ့ကြားထဲကပြေးခဲ့တဲ့ဟာစားခဲ့တဲ့ဟာပေါ့နော်။အဲ့ဒီသမင်းတုပ်အကျွေးတွေအခုထိမကြည်သေးတာကိုလည်းကျွန်တော်စိတ်ထဲမှာအမှတ်တရနေနေဖြစ်ပါတယ်
။ဒီရှစ်လေးလုံးအရေးတော်ပုံကြီးဟာဒီအနာဂတ်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်သင်ကန်းစာယူစရာပဲဆိုပြီးဒေါအောင်ဆန်းစုကြည်ကပြီးခဲ့တဲ့သတင်းပတ်အတွင်းထုတ်ပေါ်ပြောခဲ့တာလည်းကြားခဲ့ရပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ပြောကြားချက်အရာပေါ့လေဦးမင်းစင်ကလည်းသဘောတူတယ်ဆိုရင်ဘလို့သင်ကန်းစာမျိုးဟာဖြင့်ဒီမြန်မာပြည်သူတွေအတွက်အယူထိုက်ဆုံးလို့မြင်ပါလဲခင်ဗျာ။
ရှင်ဒီလိုတော့ကျွန်တော်ရေရောဘုံကြီးနဲ့သင်္ကန်းစာယူစရာပြောမယ်ဆိုရင်ခြုံပြောမယ်ဆိုရင်တော့ဒီပြည်တော်စုမြန်မာနိုင်ငံမှာပြည်တော်စုကအားလုံးကိုပြည့်ရဲဆန္ဒနိုင်ငံရေးစနစ်စီးပွားရေးစနစ်မထွန်းပါဘူးဆိုရင်ဒီလိုလိုဒုက္ခရောက်တယ်အဲ့ခါပြည်သူ့ရဲ့မချင်းမဲ့ချက်တွေကဒီလိုပဲထော်ပြရတာမရှိတဲ့ခါမှာနိုင်ငံဝါဆင်ထွက်ပြီးတော့ထော်ပြရတယ်အဲ့ဒီလိုမျိုးပေါ့နော်အချိန်လိုမျိုးမရောက်အောင်လို့နိုင်ငံမှာပြည်ငယ်ရေးဟာနာပူစားပြည့်တဲ့နိုင်ငံရေးစနစ်ဒီလိုလို့ရဆိုတော့ကျွန်တော်ထင်တယ်ရှင်လေးလုံးဝပြည့်တဲ့ငန်းသာပဲထင်ပါတယ်အဲ့လိုမျိုးကြည့်ကြည့်ကြည့်ကြတော့ fashion ကတရားဝင်မှမဟုတ်လို့ပဲဒီလိုမျိုးဘဝကလည်းတိုးတက်ကောင်းတာမဟုတ်ပါဘူး
ဒီကနေ့ဆိုရင်မြန်မာပြည်မှာနိုင်ငံရေးစည်းဝေးရေးလူမှုရေးအပြောင်းအလဲတွေဖြစ်ပေါ်နေပြီပေါ့လေတစ်ဖက်ကလည်းတက်ကြွလှုပ်ရှားသူတချို့ရဲ့အမြင်ကဒီပြောင်းလဲမှုတွေကဘာမှထိရောက်မှုမရှိသေးဘူးဆိုတဲ့အမြင်မျိုးတွေလည်းရှိကြပါတယ်ဆိုတော့တချို့အယူအဆပေါ့လေမြန်မာပြည်ရဲ့အပြောင်းအလဲတွေအပြည့်အဝပေါ်ထွန်းလာဖို့အတွက်နောက်ထပ်ချစ်လေးလုံးလို့အရေးကြီးမျိုးတစ်ခုလိုအပ်နေသေးတယ်ဆိုတဲ့အမြင်မျိုးတွေလည်းရှိကြပါတယ်ဦးမင်းစင်ရောဘယ်လိုများမြင်ပါလဲခင်ဗျနောက်ထပ်ချစ်လေးလုံးလိုအပ်တလား
မင်းတို့ကဒီလူလူပြောင်းစုသားတွေအားလုံးကိုကိုစားပြုတဲ့စနစ်မရှိဘူးဆိုရင်ဟိုအဲ့စနစ်ကိုလုံလောက်တဲ့ပေါ့ဗျာလာဒီပြောင်းစုချက်တော်လို့ဆိုရဖွဲ့လို့အဲ့ဒါတွေကနေပြီးတော့ပြောင်းစုအားလုံးကိုကိုစားပြုတဲ့စနစ်ကိုမဖန်တီးနိုင်ဘူးမရှိရှုနိုင်ဘူးဆိုရင်တော့အချိန်တိုင်းမှာလူလူမကျင်းတဲ့ချက်တွေကပေါက်ပွဲပြီးတော့အနာဂတ်အနေနဲ့ပြဿနာတွေဖြစ်နိုင်ပါတယ်ဒါပေမဲ့လည်းအခုအနေထားကိုကြည့်မယ်ဆိုရင်တော့အာဏာပိုင်ဆိုရတွေကောတမရောကောနာဒီကြောင့်သူကြည့်ဆောင်တဲ့တိုက်ခဏကိုပေါ့အလုံးမှာတော့ဒီအမျိုးသားရင်ကြီးစီကိုပြောပြီးတော့ဒီအမျိုးသားရင်ကြီးစီဘောင်တဲ့ခါနေပစင်ဒါတစ်ချိန်ချင်းနဲ့ပြောင်းလာရအလုံးကိုစားပြုတဲ့စနစ်ကိုသူရှင်းရှင်းလင်းလင်းကျွန်တော်အနေနဲ့ကတော့ဒီဘုံကပြောရမယ်ဆိုရင်ပေါ့နော်ဒီဖြစ်တဲ့ခါတဲ့ဆိုင်တော့သူ့ချင်းနေတာဒီလိုအလုံးကိုကိုစားပြုနေတဲ့စနစ်ကိုသွားနေတဲ့ဆီရတဲ့တောင်မို့အခုနောက်လည်းမျိုးဒါတင်းနေလျောင်းမျိုးဆောင်မကျန်ထပြီးတော့ဆန္ဒပြရဲနေရတော့ဝင်တစ်ခုလိုဘောရအခုချိန်မှာကျွန်တော်မမြင်သေးပါဘူ
းဒီကနေ့မြန်မာနိုင်ငံမှာပေါ်ပေါက်နေတဲ့အပြောင်းလဲတွေဟာဖြစ်ဒီရှစ်လေးလုံးအရေးတော်ပုံကြောင့်ဆိုပြီးတော့ဒီမိုကရေစီလှုပ်ရှားသူတွေဘက်ကမကြာခဏဆိုသလိုပဲထုတ်ဖော်ပြောဆိုနေကြတာရှိပါတယ်အဲတစ်ဖက်ကလည်းဒီလေးလာသူတချို့ကြားမှာဒီကနေ့ဖြစ်ပေါ်နေတဲ့အပြောင်းလဲတွေဟာရှစ်လေးလုံးအပြီးနှစ်ပေါင်း20ကျော်လောက်အကြာမှာပေါ်ထွန်းလာတဲ့ဥသိမ်းစိန်အစိုးရဥဆောင်ပြီးတော့လှုပ်လိုက်လို့ပြောင်းသွားတဲ့အပြောင်းလဲဆိုပြီးတော့ပြောဆိုတုံ့သက်ကြတာရှိပါတယ်ဆိုတော့ဒီအယူအဆနှစ်ရက်ပေါ်မှာပေါ့လေဦးမင်းစင်အနေနဲ့ကောဘယ်လိုကောက်ယူရှုမြင်တုံ့သက်လို့ရပါလဲခင်ဗျာ
ကျွန်တော်မြင်ပြောရမယ်ဆိုရင်တော့ဒီစီလီလုံးရုပ်ဝင်ဒီမဖြစ်ခဲ့ဘူးဆိုရင်ဖန်ပေါ့ပူဇော်ယူကောက်ပရက်စထရာဖြစ်လာမှာမဟုတ်ဘူး။ဖန်ပေါ့ပူဇော်ယူကောက်ပရက်စထရာမရှိခဲ့လို့ရှိရင်နောက်ဆက်တွဲဒီမြူလာဒီလာကန်တို့လာနံပြမျိုးခုနှစ်ရက်တည်းဆိုတာဖြစ်လာမှာမဟုတ်ပါဘူး။ဒါကြောင့်မကျွန်တော်မြင်တာကတော့ဒီလူစနားပြောက်ရဲတစ်ခုလေးနေတော့ပြဿနာများကိုဆုံးဖြတ်မပေးနိုင်ဘူး။ဒါနဲ့လူစနားပြောက်ရဲမရှိဘူးဆိုလို့ရှိရင်လည်းအနာရှိသူများအပြောင်းလဲလုပ်ဖို့အတွက်စနားရှိမှာမဟုတ်ပါဘူး။ဒါကြောင့်အနာရှိသူတွေအပြောင်းလဲလုပ်ဖို့အတွက်စနားရှိလာတာလူဖြစ်အားနဲ့အနေနဲ့ကဖြစ်အားကြောင့်ဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒါပေမဲ့လည်းပြဿနာများကိုခြေလျောင်းခြေရှင်းတဲ့နေရာမှာတော့လူဖြစ်အားတွေနဲ့မရပါဘူး။တိုက်ခဏဘက်မှလည်းအနာရှိသူတွေဘက်မှရောဒီများစီလူရှင်တွေပြဿနာများကိုခြေလျောင်းဆက်ဆက်ပြီးတော့အပြေးယူလို့ရှင်တဲ့ဆက်ရှိမှာပြဿနာတွေခြေလျောင်းလို့ကျွန်တော်ရှင်းပါတယ်။
ဦးမင်းစင်ကျေးဇူးပြရစ်တင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်